မြန်မာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနှိမ့်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC အနေနဲ့စုံစမ်းစစ်ဆေးတရားစီရင်ပိုင်ခွင့်ရှိကြောင်းစက်တင်ဘာ6ရက်မနေ့က ICC ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံဟာ ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့အဖွဲ့ဝင်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒီရိုဟင်ဂျာတွေကိုနှိမ့်ဆက်ဖြတ်ကျော်နှိမ့်ထုတ်မှုဟာတရားစီရင်ဖို့လုံလောက်တဲ့အခြေခံအချက်ဖြစ်တယ်လို့ ICC ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။အခုလို ICC ကစုံစမ်းစစ်ဆေးတရားစီရင်ပိုင်ခွင့်ရှိကြောင်းဆုံးဖြတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေတန်းက
အဲ့ဒါကတကယ်တမ်းလက်တွေ့ကြပါမလားတော့ဥပဒေချင်းကြောင်းအချောင်းချင်းရရရောတကယ်တမ်းဒီမှာရဲ့လုံခြုံရေးတပ်ဖွဲ့တွေကိုတကယ်တမ်းအပြစ်ပေးမှကြတော့ရောအဲ့ဒါတော့ဖြစ်နိုင်ရှိမရှိဘူးကျွန်တော်တို့ပဲကျင်းနေဒါပေမဲ့သူတို့ကတော့ခုံယုံဆိုတဲ့နာမည်တခုကိုဟိုအဲ့ဒီပုံကိုယ်တွေကိုရောက်အောင်တော့ဒီလိုပါတစိမိတစိလုတ်သွားမယ်လက်မလျှော့ဘူးဆိုတော့သဘောမျိုးတော့ကျွန်တော်တို့ရင်းတွေ့နေရတာပေါ့နော
်မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ ICC ကအခုလိုစုံစမ်းစစ်ဆေးတရားစီရင်ပိုင်ခွင့်ရှိကြောင်းဆုံးဖြတ်လိုက်တဲ့အပေါ်မှာရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးဆိုင်လေးကအခုလိုမြင်ပါတယ
်အဲဒီဥစ္စာကတော့ဒီပါတော့ကွဲပြားစရာဖြစ်တာပေါ့နော်မြန်မာပြည်နေနဲ့လက်မှတ်မထိုးထားဘူးဆိုရင်သူ့ရဲ့လုံရက်စာတခြားနိုင်ငံတစ်ခုကိုကိုယ်ဆက်သွားတယ်နေသက်ဖြတ်ကျော်သွားတယ်ဆိုလို့ရှိရင်ဒီရင်ပိုင်ခွင့်အာဏာထဲမှာပါသွားမှာပေါ့နော်အဲ့လိုဆိုတဲ့ကကြတော့ဒီမြမတမတော်ရဲ့လှုပ်ဆောင်မှုဒီကိစ္စတွေကသူ့ရဲ့တယောဂတွေကတခြားတစ်ဖက်နိုင်ငံကိုကိုယ်ဆက်သွားတဲ့အနေအထားမျိုးပြန်နေထောက်ထားပြနိုင်တယ်ဆိုလို့ရှိရင်တော့လေဒါတရားစီရင်တယ်ဆိုလို့ရှိရင်ဒီရင်ပိုင်ခွင့်ရှိသွားတဲ့အနေအထားမျိုးဖြစ်သွားပါတယ်ဒါပေမဲ့အဲ့ဒီအုပ်စာကိုဘယ်လောက်ထိတက်တည်ပြနိုင်မလဲဆိုတဲ့ပုံမှာမူတည်ရယ်တကယ်လို့တက်တည်တက်ကာရခိုင်းလုံးနေဆိုလို့ရှိရင်တော့နေရာဆွဲမှုကိုအဲမဲ့တည်ခြင်းဆိုင်ရတော့မှာပဲပေါ့နော
်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေနှိမ့်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဆက်နွယ်ပြီးဒီလိုလုံရက်ဟာ ICC ရဲ့စီရင်ပိုင်ခွင့်နဲ့အကျုံးဝင်မဝင်ဆိုတဲ့အပေါ်ရှေ့နေတွေက ICC တရားသူကြီးတွေစီအကြံဉာဏ်တောင်းခံခဲ့တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်ကြောင်းတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ကချင်ငင်းကြရေးကွန်ရက်ကဒေါခွန်ဂျာက ICC ရဲ့ဒီဆုံးဖြတ်ချက်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ဒီ ICC ကနေစုံစမ်းစစ်ဆေးပေးမယ်ဆိုလို့ရှိရင်ဒီမှာအနေနဲ့အင်တာမဝမ်းပါတယ်လို့ပဲကျိုးဆိုတယ်လို့ပဲပြောရမယ်ရှင်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒါခိဆက်ဆက်မြန်မာနိုင်ငံမှာဒီလိုကျူးလွန်မှုတွေညှိပေါင်းများစွာဖြစ်ခဲ့ပြီပေါ့ဥပမာဆိုလို့ရှိရင်88ရေးခင်းတုန်းကဆိုရင်လည်းတောင်းတတဲ့အများကြီးဒီဆုံးခဲ့တယ်ပြီးလို့ရှိရင်ခိဆက်ဆက်တိုင်းရင်းသားဒေသတွေမှာလည်းဒါပြည်သူလူထုတွေအများကြီးနှိမ့်နာဆုံးရှုံးခဲ့ရပြီးတော့ဒီလို war crime ပဲပြောပြော crime against humanity ပဲပြောပြောဒီကိစ္စတွေအများကြီးဖြစ်သက်ခဲ့ပြီဒါပေမဲ့ဒီကျူးလွန်သူတွေအထူးသဖြင့်ကျူးလွန်သူလို့ပြောတဲ့အခါမှာတချို့နေရာတွေမှာဆိုလက်အောက်ငယ်သားတွေကဒီရေးယူချင်းခံရပေမဲ့ဒီထိတ်တိကနေပြီးကောင်းဆောင်ပြီးတော့မှဒီ main ချမှတ်တဲ့သူတွေကအများအားလွတ်မြောက်နေတဲ့အခါမှာဒီတိုင်းတရားကိုဒီမြန်မာနိုင်ငံမှာနောက်ထပ်ထပ်ပြီးမဖြစ်စေချင်တော့ဘူးရှင့်အဲ့တော့ဒီတစ်ချိန်မှာဒီအရေးယူခံရတယ်ဆိုရင်တောင်မှအောင်မြင်ဒီဖြစ်စေမအောင်မြင်ဒီဖြစ်စေဒါဟာကျမတို့မြန်မာနိုင်ငံရဲ့ဒီတတ်မတော်အတွေ့တော်၎င်းအစိုးရအတွေ့တော်၎င်းကောင်းမွန်တဲ့ကျင့်သုံးနေပြန်လဲပြီးတော့မှကျင့်သုံးပြင်ဆင်ပြီးမုံမှန်ပြီးတော့နိုင်ငံကျင့်သုံးနိုင်ဖို့အတွက်အရေးတစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင့်
မြန်မာနိုင်ငံဟာ ICC ရဲ့အခြေခံဖွဲ့စည်းပုံဖြစ်တဲ့ရောမသဘောတူညီမှုအဖွဲ့ဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒီတောင်းဆိုချက်ဟာဥပဒေအရရှုပ်ထွေးနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။ ICC ကမြန်မာနိုင်ငံကိုစုံစမ်းစစ်ဆေးတရားစီရင်ပိုင်ခွင့်ရလာခဲ့မယ်ဆိုရင်ဘာတွေဆက်ဖြစ်လာနိုင်ပါသလဲ။ရခိုင်မျိုးသားပါတီကဥဖေတန်းက
ကျွန်တော်တို့ထင်ပါတယ်ဒါကတင်္ဂနာကုံယုံကအပြစ်ပေးဖို့ဆိုတာမှတကယ်တော့အပြစ်ပေးနိုင်ဖို့အဲ့နဥပဒေအချောင်းချောင်းရှင်းရရောလုံလောက်မလားတစ်ဖက်ကကျွန်တော်တို့နိုင်ငံရဲ့အဲဒီတောင်းနေတဲ့ကောအခုငင်းချမ်းရေးကိစ္စရဲ့ဒီဒင်လီကိစ္စရဲ့အစိုးရနဲ့တာဝန်တော်ကဖြေရှင်းနေတဲ့အဲလမ်းကြောင်းကပို့ပြီးတော့ဟိုအဖြေမရတဲ့လမ်းကြောင်းတစ်ခုစီကိုဟိုရွေးသွားမလားဒါမှမဟုတ်အဲ့ဒီပြင်းထန်တဲ့အခိုင်အတန့်မှာပြည်ပခန့်တွေဖြစ်လာနိုင်မလားအများကြီးတွေးလို့ရတာပေါ့နော်အဲ့ဒီဘက်ကဆွဆွေးချက်ပေါ်မှာဒီနိုင်ငံတော်အစိုးရနဲ့တာဝန်တော်ဘက်ကတုံ့ပြန်မှုကလည်းအဓိကကြရတယ်အဲ့ဒီအချင်းကြောင်းရပေါ်မှာမူတည်ပြီးတော့လမ်းကြောင်းတွေအမျိုးမျိုးပေါ်လာနေတယ်ပေါ့နော်ကျွန်တော်တို့ကတော့ဒါမျိုးတွေတော့ကျွန်တော်တို့ဆက်တော့မဖြစ်စီချင်ဘူးပေါ့ကျွန်တော်တို့ဒေတာရဲ့တူညီအချင်းကိုဟိုကျွန်တော်တို့အပြည့်စုံမခံဘူးပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံတော်ကတွားနေရတဲ့အတိုင်းပဲပေါ့နော်ဝင်မတည်တုံ့ပြန်အဲ့လိုမျိုးပဲတွားနေတာတော့ဆိုကောင်းတယ်အပြည့်အစုံသဏ္ဍာန်အရေးယူမှုဖြစ်လာရင်တော့လမ်းကြောင်းတော့အစိုးရရောတပ်မတော်ရောတစ်ခုတစ်ခုမဟုတ်တစ်ခုရေးကြရတော့မှာပေါ့အဲ့လိုဆိုရင်တော့ပို့ပြီးတော့ကျွန်တော်တို့အတွင်ပတိပက္ခတွေအတွင်ပတိပက္ခတွေအဲကျွန်တော်တို့ဖြစ်လာနိုင်တယ်လို့ကျွန်တော်ဆိုတာတော့ကြိုပြီးတော့စဉ်းစားမိတာပေါ့လीနော်
ICC ကတရားစီရင်ပိုင်ခွင့်ရလာရင်မြန်မာနိုင်ငံအတွက်ဘယ်လိုထိခိုက်မှုတွေရှိနိုင်မလဲလို့ဦးဆိုင်လက်ကိုလည်းမေးကြည့်ပါတယ်
ကျွန်တော်တို့စီးပွားရေးခက်ခဲတဲ့နိုင်ငံရေး PR တွေပို့ပြီးတော့မှများလာပြီးတော့မှဟိုမပြောကောင်းမဆိုကောင်းကျွန်တော်အထွေထွေအကျက်တဲတွေနဲ့ကျင်းဆိုင်ရင်ဓာရနိုင်တာပေါ့လေအဲ့ခါကျရင်တပ်မတော်နဲ့အစိုးရကကြိုးကျင်းကပ်ပြီးတော့မှကျင်းဆိုင်မလားဒါမှမဟုတ်တရားနဲ့တရားဟိုလွမြောက်ရေးကိုပဲအခြေရှာမလားဆိုတဲ့အပေါ်မှာမူတည်ပါတယ်အဲ့ခါမှာကျွန်တော်တို့တိုင်းသားပြည်သူလူထုကတော့အစိုးရနဲ့တပ်မတော်ရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့မှပဲဒါဘုန်းနဲ့ထိုက်တဲ့နေထိုင်ရအောင်ကြိုးပမ်းရမှာပေါ့လေ
ဒါကတော့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနှစ်ထုတ်တယ်ဆိုတဲ့ဆွဆွက်ချက်တွေနဲ့ပတ်သက်ပြီးလူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ပြစ်မှုအဖြစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကစီရင်ပိုင်ခွင့်ရှိကြောင်းမနေ့ကကြေညာခဲ့တဲ့အပေါ်တုံ့တက်ချက်တွေကိုကြားခဲ့ရတာပါ ICC အနေနဲ့စုံစမ်းစစ်ဆေးမှုစတင်ဖို့အတွက်လုံလောက်တဲ့တပ်တွေတွေရှိမရှိကိုပနာမစုံစမ်းစစ်ဆေးမှုတွေတင့်တင့်တဲ့အချိန်ကာလတစ်ခုအတွင်းအပြီးသက်လှုပ်ဆောင်ရမှာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ရှင်